ဘယ်ဂျီယံနိုင်ငံဘရဆဲမြို့ကမှာအင်္ဂါနေ့ကဖြစ်သွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှု၃ခုတည်းကတစ်ခုဖြစ်တဲ့လေစိတ်မှာဖြစ်သွားခဲ့တဲ့ဖောက်ခွဲမှုအတွက်မတင်ငါရသူအဖြစ်အလို့ရှိနေသူတွေရဲ့တပ်ပုံတွေကိုရတပ်ဖွဲ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အနည်းဆုံးလူပေါင်း30လောက်သေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းIS Islamic စစ်သွေးကြောအဖွဲ့ကပြောပါတယ်လက်ရှိအတွင်းက CCTV ကင်မရာကတစ်ဆင့်အနီးကရယူထားတဲ့ဓာတ်ပုံထဲမှာအုတ်ထုတ်အမဲနဲ့ဂျက်ကက်ဖြော့ဖြော့ကိုဝတ်ဆင်ထားပြီးနေကမျက်မှန်တက်ထားတဲ့အမျိုးသားတဦးကတခြားအမျိုးသားနှစ်ဦးနဲ့အတူလက်ရှိကခီးဆောင်အိတ်တွေကိုတဲတဲ့တွန်းလဲကိုအတူတွန်းတန်းစီပြီးတွန်းလာနေကြတဲ့ဓာတ်ပုံကိုဖော်ပြထားပြီးသူတို့သုံးဦးဟာအသေးခံဘုံခွဲသမားတွေဖြစ်နိုင်တယ်လို့ဆိုပါတယ်အဲ့ဒီလိုအလို့ရှိနေသူအမျိုးသားသုံးဦးဟာလက်ရှိထက်ကနေထွက်ပြေးလွတ်မြောက်သွားကြပြီလို့လည်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီမတင်ကားသူတွေကို process မျိုးကအင်တီအိမ်မှာလိုက်လံရှာဖွေနေစဉ်အတွင်းဘုံဓာတုပစ္စည်းတွေနဲ့ IS Islamic စစ်သွေးကြောအဖွဲ့ရဲ့အလံစားတွေကိုတွေ့ခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်မပေါက်ကွဲသေးတဲ့ဘုံနဲ့အတူအ ਨੇ စုံ Kalashnikov မောင်းပြန်တင်တာတလက်လဲလေးစိတ်ထဲမှာတွေ့ခဲ့တယ်လို့ဆိုပါတယ်အင်္ဂါနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြောအဖွဲ့ကပြောပါတယ်လေစိတ်မှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးတနအိလောက်အကြာမှာ EU ဥရောပသမဂ္ဂအဖွဲ့ဌာနချုပ်ဦးနီးကမလာဘက်မြေအောက်ယထာဘူဒာယုံမှာအသေးခံဘုံခွဲတိုက်ခတ်မှုနောက်တစ်ခုပြုလုပ်ခဲ့ပါတယ်။အဲဒီတိုက်ခတ်မှုကြောင့်လူပေါင်း200ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးဘယ်လ်ဂျီယံအာဏာပိုင်တွေကလုံခြုံရေးအဆင့်ကိုအမြင့်ဆုံးအထိတိုးမြှင့်တက်မှတ်လိုက်ပါတယ်။